အခုတစ်မျိုးတော့ကြာတစ်မျိုးလုပ်တယ်လို့ပဲပြောရမလားစကလုံးကြီးကြီးတွေပြောပြီးအောင်မြင်ဖြစ်မြောက်အောင်စီမံခန့်ခွဲလုပ်ကိုင်နိုင်စွမ်းမရှိဘူးလို့ပဲပြောရမလားတော့မသိပါဘူးအခုနိုဝင်ဘာလ1ရက်နေ့ကစရန်ကုန်မြို့နယ်ဧရိယာမှာနေ့ဘက်ကားပါကင်တွေကောက်မဲ့ကိစ္စရန်ကုန်တိုင်းအစိုးရကယာယီရွှေ့ဆိုင်းလိုက်ပြန်ပါပြီရန်ကုန်မြို့တော်စီမံသားရေးကော်မတီဘက်ကအကြောင်းပြတာကတော့မြို့နယ်ဧရိယာကနာမည်တက်လမ်းမကြီးတွေမှာကားပါကင်ကြီးတွေပြန်ကောက်ဖို့အတွက်ဇုံ၈ခုခွဲပြီးလေလံခေါ်ခဲ့တယ်။အဲ့ဒီမှာဇုံ၃စုံကလေလံမအောင်ဘူး။နောက်တော့ပထမလေလံအောင်ထားတဲ့ဇုံတစ်ခုကလည်းလေလံတွေပြန်အပ်တယ်။အဲ့ဒါလိုဖြစ်လာတဲ့အတွက်လေလံမအောင်တာနဲ့ပြန်အပ်ထားတဲ့ဇုံ၅ခုအတွက်လေလံပြန်ခေါ်ရပါတယ်။ဒါပေမဲ့အဲ့ဒါလေးလေလံမအောင်တဲ့အတွက်ကားပတ်ကင်ကြီးကောက်မဲ့ကိစ္စယာယီရွှေ့ဆိုင်းလိုက်တယ်လို့ဆိုပါတယ်။ဒါတော့ရန်ကုန်မြို့တော်စီပင်ဘက်ကအပြောမလျှော့သေးပါဘူး။အခုလေလံခေါ်တာဟာကပ္ပကင်ကြီးတွေကိုပြေစာစာရွက်တွေဖြတ်ပြီးကောက်မဲ့စနစ်ဖြစ်တယ်အဲ့ဒါမလုပ်တော့ဘဲနောက်မှစမတ်ကတ်တွေနဲ့ငွေကောက်တဲ့စနစ်ကျင့်သုံးသွားမယ်ဆိုပြီးစကလုံးကြီးကြီးကျယ်ကျယ်တွေပြောပြအောင်ပြောလိုက်ပါသေးတယ်ဒီပြဿနာနဲ့ပတ်သက်ပြီးရန်ကုန်တိုင်းလွတ်တော်အစည်းအဝေးမှာကြောက်တရားအမတ်ကရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကိုမေးခွန်းမေးခဲ့ပါတယ်သူမေးတာကနိုဝင်ဘာလ1ရက်ကပ္ပကင်ကြီးကောက်မဲ့တည်င်ကြပါတယ်ရန်ကုန်စီပင်ဒါမှမဟုတ်တိုင်းစွာဘက်ကဘလို့စီစဉ်ထားပါလဲသူတို့အခုထိမသိရသေးဘူးအခုချိန်ထိဘာမှပြင်ဆင်တာလည်းမတွေ့ရဘူးနောက်တကယ်ကောက်မယ်ဆိုရင်အဲ့ဒီနာမည်တက်လမ်းမှာနေတဲ့ပြည်သူတွေအတွက်ရောဘာတွေပြင်ဆင်ထားသလဲဆိုပြီးမေးခဲ့တာပါရန်ကုန်မြို့တော်ဝန်ဦးမောင်စိုးအဲ့ဒီမေးခွန်းကိုပြန်ဖြေတော့ဒီမေးခွန်းကိုကျွန်တော်ပေါက်လို့ပဲစားဖြေလို့မရဘူးလို့ပြောလိုက်တဲ့စကားလုံးဟိုးလေးတစ်ကြော်ဖြစ်သွားပါသေးတယ်ရန်ကုန်ကကားပါကင်ပြဿနာနဲ့တိုင်းအစိုးရရဲ့အရေးချင်းတွေအကြောင်းအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်အဒီစီဝဲမှာကြောက်တရားအမှတ်မေးတာကိုရို့တော်ဝင်ပြန်ပြီးဖြေတာကသူတို့ကားပါကင်ကြီးပြန်ကောက်ဖို့ရည်ရွယ်တာဟာတခြားကြောင့်မဟုတ်ပါဘူးအခုကားတွေရက်တဲ့နေရာတွေဟာအစိုးရပိုင်းမြေနေရာတွေဖြစ်တယ်။အရင်တုန်းကအဲ့ဒီမြေနေရာတွေမှာကားရတာကိုပါကင်ကြီးကောက်ခဲ့တာရှိခဲ့ဘူးတယ်။အခုအစိုးရသူစကားနဲ့ဆိုရင်နိုင်ငံတော်ဘက်ကရသင့်ရထိုက်တာရအောင်ပြန်ကောက်မယ်ဆိုတာပဲဖြစ်ပါတယ်။လက်ရှိသူတို့အစီအစဉ်မှာအခက်အခဲရှိနေတာကကားပါကင်ကြီးကောက်ဖို့လီလံဆွဲရမှာလီလံဆွဲသူတွေကတင့်တော်တဲ့နှုံတာမပေးကြလို့လီလံမအောင်ဖြစ်ပြီးလုပ်ငန်းမစနိုင်သေးတာဖြစ်တယ်။သူတို့ဘာလို့လို့လုံးတော့မလို့ရသေးဘူး။ဝိပန္နာကအရင်ပဲဆိုပြီးအပြစ်တင်စကားတော့ပြောသွားခဲ့ပါသေးတယ်။ဒီနေရာမှာအမတ်တွေရောနားလည်သူတွေပါထောက်ပြနေကြတာကရန်ကုန်မှာကားပတ်ကင်တွေစနစ်တကျတတ်မှတ်ပြီးရင်တင့်တော်တဲ့နှုံသားအမျိုးမျိုးနဲ့ငွေကြေးကောက်ယူပါဆိုပြီးပြောကြဆိုကြအကြံပေးကြတာဟာမြို့တော်ဝင်ပြောသလိုအစိုးရဝင်ငွေရဖို့တခုတည်းလောက်ကိုပြောဆိုနေတာမဟုတ်ပါဘူး။ရန်ကုန်မှာရှိတဲ့ကားနဲ့နေကလာပြီးရန်ကုန်မှာအသုံးပြုတဲ့ကားအခြားလုပ်ငန်းသုံးကားမျိုးစုံကားတွေများသလောက်မြို့ရင်းမှာကားရက်เสียနေရာကမေမေရရမရှိကားရက်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်သူတွေစိတ်သောကဖြစ်ပြည်သူအချင်းချင်းလည်းပြည်ပကတွေဖြစ်ရင်းအမြဲလမ်းအမြဲတွေဖြစ်စသဖြင့်ဖြစ်ချင်သလိုဖြစ်နေတာတွေကိုစနစ်တကျဖြစ်သွားစေဖို့တခြားတစ်ဖက်မှာလည်းအစိုးရကဝင်ငွေအကြီးကျယ်ရပြီးကားပါကင်ကိုပုံစံအမျိုးမျိုးနဲ့ထပ်ပြီးပေါ်ထုတ်တာတွေလုပ်နိုင်အောင်ဝိုင်းပြီးအကြံပေးနေကြခြင်းဖြစ်ပါတယ်ဒီကိစ္စအကောင့်တယ်ပေါ်ဖို့အများကြီးတီထွင်ဖန်တီးစဉ်စားတွေးတောနေစရာမလိုပါဘူးအိန္ဒိယနိုင်ငံတချို့နဲ့ဖွံ့ဖြိုးပြီးနိုင်ငံတချို့ကနမူနာတွေကိုလေ့လာအတုခိုးလိုက်ရုံနဲ့အကောင့်ထဲပေါ်နိုင်ပါတယ်ပထမတစ်ဆင့်မှာအစိုးရဘက်ကနေဘယ်နေရာတွေမှာဘတ်စကားမှတ်တိုင်တွေထားမယ်ဘတ်စကားတွေဘယ်လမ်းကပြေးမယ်တက္ကစီတွေဘယ်နှမ်းမှာရက်စီမယ်ပြည်သူတွေတက္ကစီတားစီရင်ဘယ်နှမ်းကစီရမယ်လုပ်ငန်းသုံးကားတွေကိုဘယ်နေရာတွေမှာရက်ခွင့်ပေးမလဲကိုယ်ပိုင်ကားတွေကိုဘယ်နေရာမှာရက်ခွင့်ပေးမလဲဒဇင်းချင်းစီအတွက်မြင်းတွေကားပြီးစနစ်ကျသတ်မှတ်ပေးဖို့လိုပါတယ်အခုရန်ကုန်မြို့တော်ဝင်လို့တလို့ရက်ချင်တဲ့နေရာရက်ငွေကောက်တဲ့သူကငွေကောက်တာပဲလုပ်မယ်ဆိုတာမျိုးလုပ်လို့မရပါဘူးအဲ့ဒါလို့ပါကင်အမှတ်သားတွေလမ်းအမှတ်သားတွေဆွဲတဲ့ကိစ္စရင်းနှီးမြှုပ်နှံငွေဟာကားပါကင်ကြီးပြန်ရတဲ့အခါတလမကြခင် အရင်ချေဝင်ငွေရမှာပါကပကင်ကြီးကောက်ရမှာလဲလက်ရှိရန်ကုန်မှာဖြစ်နေတဲ့အနေအထားတွေကိုတွက်ချက်ပြီးပြည်သူတဦးချင်းကိုပိုင်အဖြစ်လာပေးနှစ်ပေးယူခြင်းနဲ့တတ်မှတ်ကပကင်နေရာကားတစ်စင်းတစ်လတစ်နှစ်ဘယ်နေရာရက်ရက်ပေးရတဲ့ပကင်ကြီးနောက်ဆုံးကြမှာတနာကြီးဘလောက်တရက်ဘလောက်တစ်လဘလောက်စနစ်တကျဈေးနှုန်းတတ်မှတ်ခွဲခြားကောက်ခံတာမျိုးပါနှုံတာအမျိုးမျိုးတတ်မှတ်ပြီးကောက်ရင်လက်ရှိကားပိုင်တဲ့ပြည်သူတွေလည်းငွေတချို့ကုန်တာကလွဲရင်သူတို့ကားတွေအတွက်စိတ်အေးချမ်းသာဖြစ်ရပါမယ်။ဒီနေရာမှာမေးစရာမေးခွန်းတစ်ခုကပါကင်တတ်မှတ်ပြီးရင်ရန်ကုန်မှာပေါ်ထွက်လာမဲ့ကားပါကင်အရေးအတွက်နဲ့ကားအရေးအတွက်လောင်းကမလားဆိုတာပါ။ပြောရရင်တော့အခုလည်းမလောင်းကားတဲ့အတွက်အဲ့ဒီချိန်လည်းလောင်းကမှာမဟုတ်ပါဘူး။ဒါပေမဲ့ရန်ကုန်မှာကားသုံးရင်ကားထားရင်ကုန်ကျစရိတ်တစ်ခုရှိလာမယ်ဆိုတဲ့အခါလူတော်တော်များများဟာအကြောင်းမရှိဘဲကားပါကင်ကောက်တဲ့နေရာတွေမှာကားထားခြင်းတော့မှမဟုတ်ပါဘူးအဲ့ဒါလိုကားတွေရန်ကုန်မြို့လယ်မှာအများကြီးမှုညော့နေသွားမှသိကြပါတယ်ဒီနည်းနဲ့ထိညှိသွားနိုင်ပါတယ်တစ်ဆက်တည်းအစိုးရဟာကားပါကင်ကြီးတစ်နှစ်တစ်နှစ်ကျပ်ငွေဘီလီယံနဲ့ချီဝင်လာမှမို့ကားပါကင်အသစ်တွေပေါ်ထုတ်ဖို့လမ်းပြင်တာအဆောက်အဦတွေဆောက်လုပ်တာလုပ်နိုင်လာပါလိမ့်မယ်နောက်တစ်ချက်ကကားပါကင်ဆိုတာရန်ကုန်မှာငွေရှာလို့ရတဲ့လုပ်ငန်းဖြစ်လာရင်ကပ်ပကင်အဆောက်အဦထူထောင်တာပါတိုးပွားလာပါလိမ့်မယ်ပြောရရင်အမတ်တွေပြည်သူတွေအကြံပေးနေကြတာဟာအဲ့ဒါလိုကပ်ပကင်စနစ်ဖော်ထုတ်စနစ်ကြငွေကောက်ပြီးတန်းနဲ့ချီတဲ့ပြည်သူတွေစိတ်ချမ်းသာအစိုးရလည်းငွေရမြို့တော်မှာလည်းစနစ်ကြကပ်ပကင်ကောက်တဲ့ကိစ္စအတွေ့လဲအလုတ်ကင်အခွင့်အလမ်းအများကြီးပေါ်ဆိုတဲ့အလုံးကောင်းမှုပြောဆိုနေကြတာပါဒါပေမဲ့ရန်ကုန်တိုင်းအစိုးရနဲ့ရန်ကုန်မြို့တော်ဝင်တွေဘက်ကစီမံခန့်ခွဲမှုအရေးချင်းမရှိရင်တော့ဒီလိုလုပ်ငန်းမျိုးအကောင့်ထဲပေါ်နိုင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်